အမေရိကန်သမ္မတဘရက်အိုဘားမားနဲ့ကျူဘာသမ္မတရာဦးကက်စထရိုတို့ကြားဒီကနေ့စနေနေ့မှာသမိုင်းဝင်တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ပနမနိုင်ငံမှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲမှာခေါင်းဆောင်နှစ်ယောက်တည်ထောင်တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အမေရိကန်နဲ့ကျူဘာခေါင်းဆောင်နှစ်ယောက်ကြား1956ခုနှစ်ထဲကဆိုရင်ပထမဆုံးဒီမျက်နှာချင်းဆိုင်ဆွေးနွေးမှာလည်းဖြစ်ပါတယ်။နိုင်ငံကြားဆက်ဆံရေးကိုပုံမှန်ပြန်လည်စတင်မဲ့အစီအစဉ်တွေကို2014ခုနှစ်ဒီဇင်ဘာမှာခေါင်းဆောင်နှစ်ယောက်ကြေညာခဲ့ပြီးတဲ့နောက်မှာအခုလိုမျိုးတွေးဆုံဆွေးနွေးပွဲဖြစ်လာတာပါထိပ်သီးဆွေးနွေးပွဲဖွင့်ပွဲလုပ်တဲ့တောက်ချာနေညာပိုင်းတို့ကလည်းသမ္မတအိုဘားမားနဲ့သမ္မတကက်စထရိုတို့လက်ဆွဲနှုတ်ဆက်ခဲ့ကြတဲ့အတွက်ဆယ်စုနှစ်တွေနဲ့ချီရန်ဆောင်နေကြတဲ့ဆက်ဆံရေးကိုနောက်ချန်ထားခဲ့ဖို့ကြိုးစားတဲ့သင်္ကေတအဖြစ်ကြေကြေပြန့်ပြန့်မြင်နေကြပါတယ်တောက်ကြနေကခေါင်းဆောင်နှစ်ယောက်စုံကြလို့နှုတ်ဆက်တာမျိုးသာဖြစ်ပြီးတော့အနှစ်သာရရှိတဲ့ပြောဆိုဆွေးနွေးတာမျိုးမရှိခဲ့ဘူးလို့အိုဘားမားအစိုးရတာဝန်ရှိသူတွေကပြောပါတယ်လွန်ခဲ့တဲ့နှစ်နှစ်တောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့အတုပအခမ်းအနားမှာရုံးကတစ်ချိန်သမ္မတအိုဘားမားနဲ့ကျူဘာသမ္မတကက်စထရိုလက်ဆွဲနှုတ်ဆက်ခဲ့ကြဘူးပါတယ်အမေရိကန်အစိုးရထုတ်ပြန်ထားတဲ့အစိုးရတွေကိုယ်တိုင်ပံ့ပိုးထောက်ခံတဲ့အကြမ်းဖက်နိုင်ငံများစီးရင်တဲ့ကနေကျူဘာနိုင်ငံကိုပယ်ဖျက်ဖေးဖို့ဒီကနေ့ခေါင်းဆောင်နှစ်ယောက်တွေ့ဆုံပွဲမှာသမ္မတအိုဘားမားကြေညာနိုင်တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီးတော့တကယ်လို့ကြေညာခဲ့မယ်ဆိုရင်အင်မတန်ထူးခြားမယ်လို့အကဲခတ်တွေကသုံးသပ်နေပါတယ်အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားတန်တမာဆက်ဆံရေးပြန်ဆနိုင်ဖို့ဆွေးနွေးမှုတွေမှာကျူဘာဘက်ကတောင်းဆိုနေတဲ့အဲ့ဒီစီးရင်တဲ့ကနေဖျက်ဖေးဖို့တောင်းဆိုမှုကအတားအဆီးတစ်ခုအဖြစ်နဲ့ရှိနေတာဖြစ်ပါတယ်ရှင်